ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်မှုအတွက် EU ဥရောပသမဂ္ဂကနေနိုင်ငံပေါင်း14နိုင်ငံကခီးသွားတွေလာရောက်မှုအတွက်ကန့်သက်ထားမှုတွေကိုဖြေလျှော့ပေးလိုက်ပါပြီ။အခုလိုဖယ်ရှားပေးလိုက်တဲ့စည်းရုံးထဲမှာတော့ American ပြည်ထောင်စုကခီးသွားတွေအတွက်တော့မပါပါဘူး။ Algeria, Australia, Canada, Georgia, Japan, Morocco, New Zealand, Rwanda, Serbia,တောင်ကိုရီးယား၊ထိုင်း၊တူနီးရှားနဲ့ဥရုဂွေးနိုင်ငံတွေကဥရောပ31နိုင်ငံထဲကိုလာရောက်နိုင်ပြီဖြစ်ကြောင်းအင်ကာနေကအကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ American, Brazil နဲ့ India အပါအဝင် COVID-19 ကူးစက်မှုတိုးနေတဲ့နိုင်ငံတွေကနိုင်ငံသားတွေလာရောက်မှုကိုတော့အခုချိန်မှာတားမြစ်ထားတာဖြစ်ပါတယ်။ American နိုင်ငံဟာကမ္ဘာပေါ်မှာဒီရောဂါကူးစက်မှုအများဆုံးဖြစ်နေပြီးအင်ကာနေ American Johns Hopkins စစ်တမ်းမှာတော့အကူးစက်ခံရသူကကမ္ဘာတစ်လွှာ10,000ကျော်ရှိနေချိန်မှာအမေရိကန်နိုင်ငံမှာ2,000ခွဲကျော်ရှိနေတာပါ။